Pacific တမုတ်တရတောင်ပိုင်းကျွန်းနိုင်ငံငယ်လေးတစ်ခုဖြစ်တဲ့တောင်ကကန်းလွန်မှာစနေနေ့ကရေအောင်မီးတောင်ပောက်ကွဲမှုကြောင့်ဂျပန်နိုင်ငံကဆူနာမီသတိပေးချက်တွေနဲ့အတူဘေးလွတ်ရာရှောင်တိမ်ဖို့အတွက်အမိန့်တွေထုတ်ပြန်ခဲ့ရပါတယ်။ Pacific တောင်ပိုင်းကကျွန်းရဲ့အများအပြားမှာလည်းကြီးမားတဲ့လှိုင်းလုံးကြီးတွေဖုံးလွှမ်းခဲ့ပြီးကန်ယူရန်ကအိမ်တွေပျက်စီးခဲ့ရတာကိုလူမှုမီဒီယာတွေမှာဖော်ပြနေကြပါတယ်။ဂျပန်မိုးလေဝသဌာနကတနင်္လာနေ့အစောပိုင်းမှာဆူနာမီသတိပေးချက်တွေနဲ့အတူတောင်ပိုင်းကအမာမီကျွန်းတွေမှာဆိုလိုင်းလုံးကြီးတွေကအမြင့်ပေ10ပေလောက်ထိရှိလာတယ်လို့သတိပေးထားပါတယ်။ဒေသခံတွေအနေနဲ့ဆူနာမီသတိပေးချက်တွေမရုတ်သိမ်းခင်မှာပင်လယ်နားကိုမသွားကြဘူးလေ။ဂျပန်မိုးလေဝသဌာနကတိုက်တွန်းပါတယ်။ဒီသတိပေးချက်ကိုဂျပန်ကနေရာအနှံ့ပြားအတွက်ထုတ်ပြန်ထားတာဖြစ်ပါတယ်။ငရင်းကြောင့်ပေါ်ပေါက်လာတဲ့ဆူနာမီရေလိုင်းကြီးတွေရဲ့အနေအထားနဲ့ပင်လယ်ရေမြင့်တက်မှုအခြေအနေကတွက်ဆမရတယ်လို့အခုရေလိုင်းတွေဟာလည်းဆူနာမီဟုတ်မဟုတ်မသိရသေးကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဆူနာမီရေလိုင်းကြီးတွေကိုတောင်ကိုရဲ့မြို့တော်နဲ့အမေရိကန်ဆာမိုအာရဲ့မြို့တော်တွေမှာတွေ့ရကြောင်းအမေရိကန်ခြေဆိုင်ဆူနာမီစောင့်ကြည့်တိုင်းတိုင်းရေးစခန်းကပြောပါတယ်။ဒီဆူနာမီရေလိုင်းတွေကရေအောင်မီးတောင်ဟန်ဂါတောင်ကဟန်ဂါပောက်ကွဲမှုနောက်မှာပေါ်လာတာလို့ပြောပါတယ်။မီးတောင်ဟာနုကုအယ်လိုဖာမြောက်ဖက်မိုင်40လောက်ကွာမှာရှိပြီးလေးပေအမြင့်ရှိတဲ့ဆူနာမီရေလိုင်းတွေကိုဖြစ်လာစေတယ်လို့ဩစတြေးလျမိုးလေဝသဌာနကပြောပါတယ်။နယူးဇီလန်ကလည်းနိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းကမ်းရိုးတန်းတွေအတွက်ဆူနာမီရေလိုင်းအန္တရာယ်သတိပြုဖို့တိုက်တွန်းခဲ့ပါတယ်။ဒီရေလိုင်းတွေကြောင့်ထိခိုက်သေးဆုံးမှုရှိမှရှိတော့မသိရသေးပါဘူး။